စီယေပိပခပြင်းထန်တဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီအပြည့်အဝမရရှိဘူးလို့စစ်ပြေးဒုက္ခတဲ့ရေဆောင်ရွက်နေတဲ့အဖွဲ့တွေက VOA ကိုပြောပါရတယ်။မြန်မာနိုင်ငံအနှံ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုက်ရိုက်ထိခိုက်ခံရသူတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအရှိန်မြှင့်ပြီးတော့မြေပြင်မှာအမှန်တကယ်ကူညီပေးနေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ပြီးအကူအညီပေးဖို့တောင်းဆိုထားတယ်လို့တအံမျိုးသမီးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါရယ
်နိုင်ငံတကာဖွဲ့စည်းနေနေပေါ့နော်ရှမ်းမြောက်တာမကပေါ့နော်မြန်မာပြည်မှာရှိနေတဲ့လူထုတွေစီဗစ်ရှောင်းတွေအတွေ့လူသားချင်းစာနာထထမှုတွေမြန်မြန်ကူညီပံ့ပိုးဖို့တောင်းဆိုချင်တယ်လို့တစ်ဖက်မှာလည်းတကယ့်ကိုဘယ်ဒေတာမဆိုပြေပဲအရက်မဆိုပေါ့နော်အခုဆိုရင်ရှမ်းမြောက်မှာဆိုရင် Local CSO နဲ့ CBO တွေပဲအဓိကချိတ်ဆက်ပြေးမှဆောင်ရွက်နေတဲ့အပိုင်းတွေကူညီပေးနေတဲ့အပိုင်းတွေကပိုများတဲ့အခါကျတော့ဒီအံ့ပိုးမှုတွေကိုလည်းတကယ့်ကို Local CS အပြင်မှာလှုပ်ရှားနေတဲ့အဖွဲ့စီလူမှုဖွဲ့စည်းတွေပဲပြောပြော CSO တွေပဲပြောပြောပေါ့နော်အမျိုးတရချစ်ဆက်ပြည်မှကုညီပံ့ပိုးမယ်ဆိုရင်တော့ပိုပြည်မှထီရောက်မယ်ပိုပြည်မှလည်းလုံလုံလောက်လောက်ကုညီချစ်ဆက်ပေးနိုင်မယ်လို့မျှော်လင့်ပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာတစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ကြတဲ့ကစစ်ကောင်စီဘက်ကလေကြောင်းတက်ခတ်မှုတွေအလွန်ကျွံအသုံးပြုနေတာကြောင့်စစ်ပြေးဒုက္ခတဲ့အရေးအတွက်တိုးလာနေတာပါရှမ်းမြောက်ပိုင်းဒေသအတွင်းမှာစစ်ပြေးဒုက္ခတဲ့ဥယျ6000ထက်မနည်းရှိနေပြီးတော့မြေပြင်မှာတိထမကအရေးအတွက်ပိုများနိုင်တယ်လို့တအံမျိုးသမီးအဖွဲ့ကပြောပါတယ်။စစ်ပြေးဒုက္ခတွေများပြားနေပြီးလူခွင်ရင်းနဲ့လူသားချင်းစာနာမှုအကူအညီလုံလောက်မှုမရှိဘူးလို့ဆိုပါတယ်။အလားတူကရင်ပြည်နယ်မှာလည်းဒီ3နှစ်ကျော်ကာလအတွင်းမှာစစ်ပြေးတန်းရှောင်နေရသူ3သိန်းခွဲလောက်ရှိပါတယ်။တချို့ကတော့ကရင်ပြည်နယ်တဲဘေးကင်းတဲ့နေရာမှာခိုလုံနေကြသလိုတချို့ကတော့တခြားတိုင်းနယ်ပြည်နယ်တွေဘက်ပြောင်းရွှေ့ခိုလုံနေကြပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့မြေပြင်မှာစစ်တမ်းတိကျခန်းစားနေရသူအမှန်တကယ်လူသားချင်းစာနာမှုကူညီလိုအပ်နေသူတွေကိုအချိန်မြင့်ပံ့ပိုးကူညီပေးဖို့ပန်ကြားလိုတယ်လို့ကီနီပီဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှနှစ်လည်းဖြစ်ကီနီလူအခွင့်အရေးတည်ထောင်သူလည်းဖြစ်တဲ့ကိုပညာက VOA ကိုပြောပါရယ်စေပြိပခနဲ့မလုံခြုံမှုတွေကြားစစ်ပြေးဒုက္ခတဲ့အများစုဟာစားတောက်နေထိုင်ရေးအတွက်အလူရှင်တွေကိုပဲမိခိုအားထားနေရတာကြောင့်စိတ်ကြယောဂါစတဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေအကြီးအကျယ်ခံစားနေရတယ်လို့ကိုပညာကဆိုပါရယ်
ဆက်ပြောနိုင်မယ့်အခြေအနေလည်းမရှိဘူးပေါ့နော်ငွေကြေးဝင်ငွေလည်းမရှိဘူးစားရည်နေရေးကပိုကျက်တဲလာတယ်အာလိုအပ်တဲ့အာဟာရပြည့်မီနိုင်မှုလည်းမရှိဘူးအာသူများကျွေးတာကိုပဲလက်ဖြာခံတောင်းဆိုင်ရတဲ့ဘဝကသူတို့အခက်ခဲဆုံးစိတ်ကောင်းမှုအကြီးဆုံးတစ်ခုလို့ပေါ့စိတ်ပဲဆင်ရပြောလို့ရတော့ပါဖြစ်လို့ဆိုတော့ကျွန်တော်ပြည်နယ်ကလူတွေကကိုယ့်ကိုယ်ပဲစိုက်ကြတယ်မွေးကြတယ်စားကြတယ်ဘဝကနေအခုလိုမျိုးသူများပြေးတာကိုပဲစားနေရတယ်သူများမိခိုးရတဲ့ဘဝရောက်သွားတော့ရုပ်ပိုင်ဆိုင်ရာအရကားတော့ဒီပိုင်းမှာစိတ်ပဲဆင်ရတော့တော်လေးစင်နာတော်တို့ခံစားရတယ်
ဇူလိုင်လကထုတ်ပြန်ထားတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယုံ UNOCHA ရဲ့အစီရင်ခံစာအရမြန်မာပြည်တွင်းမှာစစ်ပြေးဒုက္ခတွေရေအတွက်အ ਨੇ ဆုံး3သန်းရှိနေကြောင်းဖော်ပြထားပါတယ်ဒါ့အပြင်မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအခြေအနေဟာအလွန်မင်းဆိုးရင်စရာဖြစ်နေပြီးနိုင်ငံအနှံ့အပြားမှာဖြစ်ပွားနေတဲ့ပြည်ပခါတွေကြားမှာအရက်သားတွေရင်ဆိုင်နေရတဲ့ဆုံးရှုံးမှုအများဆုံးဖြစ်တယ်လို့လည်း UNOCHA ကပြောပါတယ်